ဒီကယားပြည်နယ်လွိုင်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုလုပ်ထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီပြည်နယ်ဝန်ကြီးချုပ်ကဒေသခံအဖွဲ့အစည်းတွေဒီနောက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေနဲ့ခေါ်ယူတွေ့ဆုံညှိနှိုင်းတယ်လို့သိရလို့ရှင်ဆိုနေ့ကတနားရီကနေစပြီးတော့ဒီဆွေးနွေးပွဲလုပ်နေတာအခု9နာရီထိုးကန်နေအထိမပြီးသေးဘူးလို့သိရတယ်အဲ့တော့ဒီတော်တွင်ဆွေးနွေးသွားတဲ့အခြေအနေကိုပဲဟိုကျမတို့တစ်ချက်လောက်ပြောပြပေးပါလားရှင်အကောင်ကလည်းဒီဆွေးနွေးပွဲကိုစောင့်ကြည့်နေတဲ့သူတယောက်ဆိုတော့လေ
ဟုတ်ကဲ့လက်ရှိဝန်ကြီးချုပ်နဲ့ဒီနယ်ရဲ့စီပင်တာရင်းနဲ့လူမှုရေးဝန်ကြီးကပြောကြားသွားပြီးတဲ့နောက်မှာပြည်နယ်မှာရှိနေတဲ့စပယ်ရင်ကျေးမှုအဖွဲ့တွေပြည်နယ်မှာအခြေစိုက်တဲ့တိုင်းဒါလက်နက်ကင်အဖွဲ့တွေတိုင်းဒါပါတီတွေနဲ့လူငယ်အမျိုးသမီးရပ်ဖက်အဖွဲ့တွေပြောဆိုတဲ့နေရာမှာတော့လူငယ်အမျိုးသမီးအဖွဲ့20ကျော်နဲ့စပယ်ရင်ကျေးမှုတွေအားလုံးကတော့ဒါကိုကန့်ကွက်ကြတယ်အတတ်နိုင်ဆုံးအတတ်မရှိရွှေ့ဆိုင်ပြီးတော့မှကိုလက်ရှိငြိမ်းချမ်းရေးကိုတည်ခိုက်နိုင်တဲ့အတွက်ကြောင့်မို့လို့ကိုစဉ်းစားပေးသင့်တာနဲ့လက်ရှိတရားစွဲဆိုထားတဲ့လူငယ်တွေကိုလည်းရုပ်ပိန်ပေးတင်တယ်ဆိုတာမျိုးဆွေးနွေးသွားပါတယ်။ဒါပြီးမှကတော့ရက်ကြေးအုပ်ချုပ်ရေးမှူးတွေကထဆွေးနွေးတဲ့နေရာမှာကတော့နေ့လည်ခင်းကရက်ကြေးအုပ်ချုပ်ရေးမှူးတွေကိုကြိုတင်စည်းဝေးခေါ်ပြီးတော့မှထောက်ခံကိန်းတာတဲ့အနေအထားတွေရှိပါတယ်။အဲတော့ရက်ကြေးအုပ်ချုပ်ရေးမှူးတော်များများကတော့ဒီအပေါ်မှာထောက်ခံကြတယ်။ရက်ကြေးအုပ်ချုပ်ရေးမှူးတော်များစုကလည်းဒါပြည်နယ်ဒေသခံတိုင်းရင်းသားတွေမဟုတ်ပဲနဲ့အခြားလူမျိုးများတွေဖြစ်နေတာကိုလည်းကျွန်တော်တို့တွေ့ရပါတယ်ဗျ
။ဩဟုတ်ကဲ့ဟုတ်ဟိုနေ့ကကျမတို့ RFA ကနေပြီးတော့ဒီဝင်ကြီးချုပ်ကိုဆက်သွယ်ပြီးတော့မေးမြန်းတဲ့အခါမှာတော့သူဒီလိုမျိုးပူချုပ်ကြေးရုပ်ထုလုပ်မဲ့ကိစ္စကိုဒီရက်ကြီးအုပ်ချုပ်ရေးမှုတွေဒီစာပေရင်ကျင်းမှုအသင်းတွေပေါ့နော်အဲအဲ့ဒီအဖွဲ့တွေအကုန်လုံးကိုခေါ်ပြီးတော့ဆွေးနွေးပြီးတော့ဒီသဘောထားခံယူပြီးမှသူလောက်တာပါဆိုပြောခဲ့တာရှိရဲ့ဆိုတော့အခုဒီဟိုကန့်ကွက်ဆန္ဒပြတဲ့သူတွေနောက်ပြီးတော့ဒီပြောတဲ့ပုံစံကကြတော့အဲဒေတာကန်တွေကိုပုံမှန်လင်းလင်းချမပြဘူးဆိုတဲ့အခြေအနေမျိုးပြောထားတာရှိရဲ့ဆိုတော့ဒီပုံမှာရောကိုကျော်ထင်အောင်အနေနဲ့ဟိုဘယ်လိုမျိုးနားလည်ထားလဲရှင
်ဟုတ်ကဲ့ပါအခုပွဲမှာဆိုရင်ကရားစပင်ဂျေးမူဘိုကော်မတီကနေပြီးတော့ပြောသွားတာကတော့ဒီဂျွန်လ16ရက်နေ့မှသာလင်စပင်ဂျေးမူကော်မတီတွေကိုခေါ်ယူပြီးတော့မှဟိုဆွေးနွေးတယ်ဆိုတာသိရတယ်ခေါ်ယူတဲ့ခေါင်းစဉ်ကလည်းအခြားသောတိုင်းသားဆိုင်ရာကိစ္စရပ်တွေကိုပဲခေါ်ယူပြီးတော့မှဒီခေါ်ယူတဲ့ခေါင်းစဉ်နဲ့မဆိုင်တဲ့ကိစ္စရပ်တွေကိုထည့်ပြီးတော့မှကိုပြောဆိုပြီးတော့အတင်းထောက်ခံခိုင်းတဲ့ပုံစံဖြစ်တဲ့အတွက်တချို့တွေကတော့စိတ်မသက်မသာနဲ့ဒီစိုးရုံမှုတွေကြောင့်မို့လို့ကိုအချို့သဘောတူခဲ့ကြတာဖြစ်ပေမဲ့ကော်မတီတွေရဲ့စီဝေးဆုံးဖြတ်ချက်မဟုတ်ဘူးဆိုတာကိုထည့်သွင်းပြောကြားသွားသလိုတရားစွဲခံရတဲ့လူငယ်တွေအနေနဲ့ကလည်းဝန်ကြီးချုပ်မီဒီယာတွေကိုပြောကြားခဲ့သလိုငြိမ်းစုစီမတင်ဘူးဆိုတာမဟုတ်ဘူးတရက်နေ့မှာကိုငြိမ်းစုစီတင်ခဲ့တယ်လမ်းကြောင်းတွေကိုလည်းစနစ်တကျပြောခဲ့တယ်ဆိုတဲ့ဥစ္စာတင်ခဲ့တယ်ဆိုတဲ့ဥစ္စာ48နာရီကြိုတင်ကြောင်းကြားမယ်ဥစ္စာကိုလိုက်နာခဲ့တယ်ဆိုတဲ့နှစ်ခုကတော့ဝန်ကြီးချုပ်ပြောဆိုမှုတွေနဲ့လွဲပါတယ်တကယ်ဒီဆောက်လို့တယ်ဆိုရင်တော့အခုလိုမျိုးကိုနှစ်ကိုကာလကတည်းကတော့လှုပ်ဆောင်တင်တယ်အခုကတော့စပယ်ရင်ကျေးမှုကော်မတီတွေကိုကျေးရုပ်တုအတွက်ငွေတွေပေးပြီးဒီဆောက်ထားပြီးခါနီးကြမှာပဲတယ်လာခါနီးကြမှာပဲအပြစ်ပေးတာကတော့ဒါမယုံသားမှုတစ်ခုလို့ပဲကျွန်တော်အနေနဲ့သုံးသပ်ပါတယ်ခင်ဗ
ျဆိုတော့အခုဒီနေ့ဟိုတွေးဆောင်ပွဲရကြတော့ဟိုအဖွဲ့တွေဆိုဘယ်နှစ်ဖွဲ့ပါလဲလူဦးရေဆိုဘယ်လောက်လောက်ပါလဲနောက်အခုစတော့ပြောရတဲ့မှာဒီလက်နက်ကင်အဖွဲ့လည်းပါတယ်ဆိုတော့ဒီ KNPP ဘက်ကကိုယ်စားလှယ်တွေရောတက်ရောက်တာမျိုးလားရှင
်အော် KNPP ကတော့ဘူကော်မတီစီဝေးရှိနေတဲ့အတွက်သူတို့ရဲ့လက်ကောဆက်ဆံရေးရုံးယာယီတာဝန်ခံကပဲတက်ရောက်ပြီးတော့အခြားသောလက်နက်ကင်ဖွဲ့စည်းတော့ဘိုးကော်မတီဝင် level တွေတက်ရောက်ပါတယ်ခင်ဗျအဲ့ဒါတွေအားလုံးကလည်းဒါဒီလက်ရှိငင်းချိုင်းတီဆောက်နေစေကာလယုံကြည်မှုတီဆောက်နေစေကာလမူလကရင်နီပီရဲ့သမိုင်းကြောင်းဆိုင်ရာကိစ္စရနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မို့လို့ကိုဟိုအကန့်အသတ်မရှိရွှေ့ဆိုင်တကြောင်းတွေကိုပြောဆိုသွားတာတွေကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ
ဒီနေ့မှာဒီစီဗင်ဝင်ကြီးနဲ့ဝင်ကြီးချုပ်ကလည်းပြောတယ်ဆိုတော့သူတို့ပြောတဲ့အချိန်မှာထူးထူးခြားအနေနဲ့ဆိုရင်ဘာပါသေးလဲရှင
်သူတို့ကတော့သူတို့အနေနဲ့သူတို့လှုပ်ဆောင်ခဲ့တဲ့ဥစ္စာအ ਨੇ ချင်းကိုပြောတယ်သူတို့လက်ရှိဆွေးနွေးမှုထက်စာရင်သူတို့ကိုယ်ရည်သွင်းမှုတွေနဲ့သူတို့ကနေပြီးတော့မှဒီလိုချပြပါတယ်ဆိုတာမျိုးကိုဟိုပြောဆိုသွားတာကိုတွေ့ရတယ်ဒါပေမဲ့အဲ့ဒါကကျေပြန့်မှုတွေထိရောက်မှုတွေမရှိဘဲနဲ့ကိုတကယ်ပွင့်လင်းမြင်သာမှုမရှိဘဲနဲ့သူတို့လှုပ်ရှင်တာတွေကိုသူတို့နိုင်တဲ့သူတွေနဲ့ခေါ်ယူပြီးတော့မှထောက်ခံခိုင်းထားတဲ့ပုံစံမျိုးတွေပဲပြောသွားတဲ့အနေအထားဖြစ်ပါတယ်ခင်ဗျ
ဒီဗိုလ်ချုပ်ကျေးရုပ်ဟိုထုလုပ်ထားရှိမှာကိုကန့်ကွက်ဆန္ဒပြရတဲ့ပတ်သက်ပြီးတော့တရားစွဲထားတဲ့အမှုတွေဘယ်နှစ်ယောက်ဘယ်နှစ်ခုလောက်ရှိလဲနောက်ပြီးတော့ဘယ်နှစ်ယောက်လောက်ရှိလဲရှင်ခုလောလောဆယ်အခြေအနေထိပေါ့နော
်ဟုတ်ကဲ့လွယ်ကော်မျိုးနယ်မှာ10ယောက်နဲ့ဒီမော့ဆိုမျိုးနယ်မှာ1ယောက်ဖြစ်ပါတယ်နောက်ထပ်ထပ်မံဆွဲဆိုမယ်ဆိုတဲ့အတန်တွေလည်းကြားနေရပြီးတော့လက်ရှိကာလမှာကတော့ဆွဲဆိုခံရထားတာက11ယောက်ဖြစ်ပါတယ်ခင်ဗျလွယ်ကော်ကိုတော့905ခခွေကငယ်နှစ်ခုစလုံးနဲ့ဖြစ်ပြီးတော့ဒီမော့ဆို1ယောက်ကိုကတော့905ခခွေတစ်ခုတည်းနဲ့ဖြစ်ပါတယ်ခင်ဗျ
ကျေးဇူးပါတော့အကိုအခုလိုဖြေကြပေးတာရှင်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါ